မြန်မာနိုင်ငံကိုရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကအမှုဖွင့်ထားတာကိုလာမယ့်ဒီဇင်ဘာ10ရက်နေ့ကနေ12ရက်အထိနယ်သာလန်နိုင်ငံသဟီးမြို့မှာစတင်ကြားနာတော့မှာဖြစ်ပါတယ်။ဒီမှုကိုနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်းဆိုင်မယ်လို့အစိုးရဘက်ကကြေညာပြီးနောက်ပိုင်းမှာသူ့ကိုဝန်းရံတဲ့အနေနဲ့ထောက်ခံပွဲတွေပြုလုပ်လာကြတယ်လို့မကြခင်ရက်ပိုင်းတွင်ရန်ကုန်မန္တလေးစကိုင်းနဲ့တောင်ကြီးမြို့တွေအပါအဝင်မြို့တော်တော်များများပြုလုပ်ဖို့ရှိနေတာပါ။ဒီလိုထောက်ခံပွဲတွေကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဦးစီးကျင်းပတာမဟုတ်ဘဲပြည်သူလူထုတွေထောက်ခံပွဲလုပ်မယ်ဆိုရင်အဖက်ဖက်ကထောက်ပံ့ပေးမယ်လို့ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က RFA ကိုပြောပါတယ်။ဘာကြောင့်ထောက်ခံတာလဲဆိုတာကိုဒေါက်တာမျိုးညွန့်ပြောတာကတက်မတော်ကလည်းဆွဆွဲထားတယ်လို့လူမျိုးတုံးတက်ဖြတ်မှုကိုစီစဉ်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာကိုယုံကြည်တာကြောင့်ထောက်ခံတာလို့ဒေါက်တာမျိုးညွန့်ကပြောပါတယ်
။ထောက်ခံပွဲတွေဟာကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကခေါင်းဆောင်ပြီးပြီးနိုင်ငံတွင်းမှာဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ခေါင်းမရှောင်မင်းနဲ့ကိုယ်တိုင်တာဝန်ယူဆောင်ရွက်တဲ့အတွက်သူ့ကိုခွန်အားဖြစ်စေဖို့အတွက်ထောက်ခံနေတယ်ဖြစ်ပါတယ်။ကျွန်တော်တို့ဒီဒေါက်ဆန်းစုကြည်ကိုယုံကြည်တာလည်းပါပါတယ်။တက်မတော်ဟာခုဆွဆွဲထားသလိုလူမျိုးတုံးတပ်ပြမှုကိုစီစဉ်ဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာကိုယုံကြည်ထားကြောင်းလည်းပါပါတယ
်။ဒါအပြင်ဒီလိုထောက်ခံပွဲတွေဟာနိုင်ငံတကာရုံးကိုတစုံတရာဖိအားပေးဖို့ရည်ရွယ်ချက်မရှိကြောင်းနဲ့ဒေါက်ဆန်းစုကြည်ကိုထောက်ခံအားပေးခြင်းသာဖြစ်တယ်လို့လည်းဒေါက်တာမျိုးညွန့်ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကရန်ကုန်မြို့တော်ခမ်းမရှိမှာဒေါက်ဆန်းစုကြည်ထောက်ခံပွဲကျင်းပခဲ့ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းမြို့တော်ဝန်တိုင်းဝန်ကြီးတချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေအပါအဝင်လူအများပြားတက်ရောက်ခဲ့ပါတယ်။ထောက်ခံသူတွေဟာဂမ်ဘီယာနိုင်ငံကဆွဆွဲထားသလိုရခိုင်ပြည်နယ်မှာလူမျိုးတုံးတက်ဖြတ်မှုရှိတယ်ဆိုတဲ့အချက်တွေကိုထည့်သွင်းစဉ်းစားကြတာနဲ့ပြီးပုဂ္ဂိုလ်ရေးအရာဒေါက်ဆန်းစုကြည်ကိုဝန်းရံကြတာဖြစ်ပါတယ်။ဒီနေ့ခန်းနီမြို့မှာလူတရာကျော်ပါဝင်ခဲ့တဲ့ထောက်ခံပွဲဦးဆောင်သူကိုအောင်ဆန်းမြင့်ကဒီရေးကိစ္စကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဖြေရှင်းနိုင်မယ်လို့ယုံကြည်တာကြောင့်အခုလိုထောက်ခံတာလို့ပြောပါတယ
်။နိုင်ငံတော်ကိုတရားစွဲတဲ့အတွက်နိုင်ငံသားတိုင်းမှာတာဝန်ရှိတယ်ဆိုတဲ့အပြီးစိတ်ကိုကျွန်တော်တို့ပြည်သူလူထုကိုမဆစ်ပေးခြင်းနဲ့ဥစ္စာနဲ့အဲ့ဒါနဲ့ထောက်ခံပွဲလုပ်တာအဲ့တော့ကျွန်တော်တို့ကဒေါက်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အတွက်ရောက်ဖြေခြင်းမှာဒါပဲကျွန်တော်တို့ဘက်ကဖြေရှင်းချက်ဥစ္စာကိုကျွန်တော်တို့ယုံကြည်တယ်ပေါ့ဖြေရှင်းနိုင်မယ်ဆိုတော့အဲ့ဒါကြောင့်မို့ကျွန်တော်တို့ယက်တည်တာပါ
မြန်မာနိုင်ငံမှာတက်မတော်ကလူမျိုးတုံးတက်ဖြတ်မှုကျူးလွန်ခြင်းမရှိဘူးလို့ယုံကြည်ပြီးထောက်ခံတာလားဆိုတဲ့မေးခွန်းကိုတော့ထောက်ခံသူတွေကပြက်ပြက်သားသားညင်းဆိုတာမရှိပါဘူးဒီလိုကိစ္စတွေကျူးလွန်ခဲ့ခြင်းရှိမရှိဆိုတာကိုတရားရုံးကသာဆုံးဖြတ်ပေးလိမ့်မယ်လို့88ကျောင်းသားကောင်းဆောင်အများစုပါဝင်တဲ့ပြည်သူပါတီဒုတိယဥက္ကဋ္ဌဦးမင်းစေရကပြောပါတယ
်အန်တီစုရဲ့ပုံကိုရေးဆိုင်ရာဒီအရေးချင်းနဲ့သူ့ရဲ့နိုင်ငံရေးတွေးခေါ်ပိုင်းအဲ့ဒါကသူ့ရဲ့နိုင်ငံကဝန်ဆက်မှုအပိုင်းဟာအခုလိုမျိုးနိုင်ငံကအစိတ်တယောက်ွားတယ်ဆိုမြန်မာနိုင်ငံရဲ့အရေးပေါ်မှာဖြည့်ရှင်းတဲ့အခါမှာအကောင်းဆုံးသောအနေထားကိုသူ့ထက်ပိုပြီးတော့ရနိုင်မဲ့လူမရှိဘူးလို့ကျွန်တော်မြင်တယ်လေအဲ့ကြောင့်လည်းဒီလိုချိန်မျိုးမှာအန်တီစုရဲ့သွားရောက်ပြီးတော့လှုပ်ဆောင်တဲ့ပုံမှာကျွန်တော်တို့ပြည်သူတရက်လုံးဝိုင်းဝန်းထောက်ခံအားပေးတယ်ဒီပေါ်မှာကျွန်တော်ကိုယ်တိုင်ကလည်းဒါကိုထောက်ခံအားပေးသင့်တယ်လို့ကျွန်တော်ကမြင်တယ်လေလူမျိုးတုံးတက်ဖြတ်ခြင်းဆိုတဲ့နိုင်ငံတကာဆန်နှုန်းနဲ့သူတို့ကသူတို့စဉ်းစားမယ်ဆိုတဲ့ခါကြတော့ဒီစဉ်းစားချက်ကဘလောက်ကြီးပြည့်စုံနဲ့ခိုင်လုံလဲဆိုတာတရားရုံးရဲ့ဆုံးဖြတ်မှာမူတည်ပါလိမ့်မယ်ကျွန်တော်တို့မြန်မာတပ်မတော်တွေနဲ့လူမျိုးတုံးတက်ဖြတ်မှုတကယ်လို့မလို့ဆိုတာကိုတရားရုံးကဆုံးဖြတ်ကိုကျွန်တော်တို့ကစောင့်ယူရမှာပါ
ဒေါက်ဆန်းစုကြည်ဟာနိုင်ငံအတွက်ရှေ့ကနေမှန်မှန်ကန်ကန်ထိထိရောက်ရောက်ဖြည့်ရှင်းနိုင်မဲ့ပုံကိုဖြစ်တာကြောင့်ထောက်ခံတာလို့ NLD ပါတီကထန်းသမီးမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးအောင်ဖုံးကျော်ဆန်းဦးကပြောပါတယ
်ကျွန်တော်နိုင်ငံလုံးအတွက်ရှေ့ရတယ်ပြီးတော့မှန်မှန်ကန်ကန်နဲ့ထိထိကြရနဲ့ထိထိရောက်ဖြည့်ရှင်းနိုင်မဲ့ပုံကိုဖြစ်တဲ့အတွက်ကြောင့်မလို့တို့ကျွန်တော်ထောက်ခံခြင်းဖြစ်တယ်ဗျာဒါကျွန်တော်တို့နိုင်ငံလုံးနဲ့ပတ်သက်တဲ့ထောက်ခံရဆိုတဲ့ဆန္ဒကိုကျွန်တော်ကိုယ်တိုင်နိုင်ငံသားဖြစ်နေတဲ့ကြောင့်မလို့ကျွန်တော်ပါဝင်ခြင်းပဲဗျာ
ဒီကိစ္စဟာနိုင်ငံသူနိုင်ငံသားအားလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တယ်လို့ဒေါက်ဆန်းစုကြည်အပေါ်ယုံကြည်မှုအပြည့်အဝရှိတာကြောင့်အခုလိုထောက်ခံတာလို့ပြောဆိုလာသူကတော့မုံရွာမြို့မှာပြုလုပ်တဲ့ထောက်ခံပွဲဦးဆောင်သူဦးကျော်မိုးလိုင်ပါ
ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တယ်နောက်ကျွန်တော်တို့ရဲ့ဒီမိုကရေစီခေါင်းဆောင်အပေါ်မှာကျွန်တော်ယုံကြည်မှုအပြည့်ရှိတယ်အဲ့ဒါကြောင့်သာလေကျွန်တော်တို့ဒီဟာထောက်ခံလို့ပြုလုပ်ခြင်းဖြစ်ပါတယ်ကျွန်တော်ဗမာပြည်မှာဒီမိုကရေစီပြည်ပြောင်းလဲရေးမှာဒါလက်ရှိမှာတူရီဇော်ခေါင်းဆောင်ဖြစ်တယ်အဲ့ဒီခေါင်းဆောင်ရဲ့ရည်တည်မှုကကျွန်တော်လူလူရဲ့တည်တည်မှုနဲ့တရားလဲကြားတယ်ဆိုတဲ့အကြောင်းကျွန်တော်ပြခြင်းဖြစ်ပါတယ်
ဂမ်ဘီယာနိုင်ငံကနယူးယောက်ခြေဆိုင်နာမည်ကြီးဖော်လီဟူဥပဒေအကျိုးဆောင်ကုမ္ပဏီကိုငှားရမ်းထားပြီးတော့မြန်မာအစိုးရကလည်း Middlesex University London ကပမုခဥပဒေပါရဂူဘွဲ့ရ William Shepherd ကိုငှားရမ်းထားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်အစိုးရကတော့အတည်ပြုထုတ်ပြန်တာမျိုးမရှိသေးပါဘူးဒီဇင်ဘာ10ကနေ12ရက်နေ့အထိနယ်သာလန်နိုင်ငံမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ပြီးတော့ဆွဆွဲချက်တွေပေါ်ခုခံခြေပရမှာဖြစ်ပါတယ်ဒေါက်တာဆန်းစုကြည်ခီးစဉ်ကိုနယ်သာလန်နိုင်ငံမှာနေတဲ့မြန်မာနိုင်ငံသားတချို့ကလည်းထောက်ခံဆန္ဒပြဖို့ရှိနေပြီးတစ်ဖက်မှာလည်းလူမျိုးတုံးတက်ဖြတ်မှုအားပေးသူဖုံးကွယ်ပေးသူဖြစ်တယ်လို့ဆွဆွဲဆန္ဒပြဖို့လဲရိုဟင်ဂျာလူအခွင့်အရေးတက်ကြွလှုပ်ရှားသူတွေကပြင်ဆင်နေကြပါတယ်